အင်ဂျင်ဆိုင်နိုင်ငံတွေကိုတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့ရာသင်ရာတိုက်တဲ့လောက်ခလစာကိုတောင်းပွင့်ဝင်လင်းလင်းမတောင်းရဲပဲဖိနှိပ်ခံဘဝနဲ့ပိုက်ဆံခက်ခက်ခဲခဲရှာဖွေရတဲ့ဘဝတယုံမှန်ကိုလူအများသိရှိဖို့လိုအပ်တယ်လို့ရုပ်ရှင်ဒါရိုက်တာတဦးဖြစ်သူကိုတင်ဝင်းနိုင်ကပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရင်ဆိုင်နေရတဲ့နေ့စဉ်ဘဝအခက်အခဲတွေကိုရိုက်ကူးထားတဲ့ In Exile ပြည်ပြေးဆိုတဲ့အမှတ်တမ်းရုပ်ရှင်ကားကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Boston မြို့ကနိုင်ငံတကာရုပ်ရှင်ပွဲတော်မှာမတ်လ9ရက်နေ့မှာပြသတော့မှာပါဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်တန်ဃာတော်တွေဦးဆောင်တဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းဗီဒီယိုမှတ်တမ်းရိုက်ကူးခဲ့တာကြောင့်ထောင်လန်းကြီးတွေရဲ့လိုက်လံစောင့်ကြည့်ခြင်းခံရပြီးနောက်မှာထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒါရိုက်တာကိုတင်ဝင်းနိုင်က In Exile ပြည်ပြေးဆိုတဲ့ဒီမှတ်တမ်းရုပ်ရှင်ကိုရိုက်ကူးပြတဲ့အကြောင်းနဲ့ပတ်သက်လို့ပြောလာပါတယ
်ဒီမှာဒီ2000ရွှေဝါရောင်နဲ့ပတ်သက်ပြီးတော့တကယ်ချင်းအချို့ဖန်ခံရတော့ကျွန်တော်ကရှောင်းသိန်းရေးတဲ့ထိုင်းနိုင်ငံမဲဆောက်ကိုရောက်သွားတယ်။ရောက်သွားတဲ့အချိန်မှာပဲမဲဆောက်မှာရှိတဲ့ဒီစီပြောင်းလူကမာတွေတွေ့ရပေါ့နော်။သူများနိုင်ငံမှာသွားပြီးတော့ဟိုလုပ်ကြိုင်နေရတဲ့ဘဝတွေဒီကိုယ်နိုင်ငံမှာဆိုးရှုံးနေတဲ့လူအရင်းတွေဒီအဲ့ဒါတွေတွေ့ပြီးတော့ကျွန်တော်ကရုပ်ရှင်ကိုရိုက်ချင်နေစီဖြစ်ပေါ်လာတယ်။
အဲ့တော့ဒီဇကားကိုထိုင်းနိုင်ငံရဲ့ဘယ်ဒေသတွေမှာအဓိကထားရိုက်ဖြစ်တာပါလဲ
။မဲဆောက်တက်ခိုင်ကဖူဖရန့်ဆိုတဲ့ကြီးရွာလေးမှာရှိတဲ့ဒီဆိုင်ကျွေးနဲ့ပတ်သက်ပြီးတော့ရွှေပြောင်းလာတဲ့လူကမာတွေကိုအခြေခံမိလိုက်ကြတာပဲ။စိတ်ဝင်စားဖို့ကောင်းတာကသူကနှစ်ပြည့်နှစ်တိုင်းကျွန်တော်တို့နိုင်ငံအနေပေါ်မှာရွှေပြောင်းအလူကမာအနေနဲ့လောက်ကြရတယ်။လုံးဝဟိုတရားဝင်မှတ်ပုံတင်တာလုပ်လို့မရဘူး။ဆိုတော့သူတို့ကဘာဖြစ်လဲဆိုတော့အလုံးရှင်ကြီးရဲ့ဟိုခြေလေတာကိုခံရတယ်။အလုံးရှင်ကြီးရနေတော့မှမသက်သက်မပေးဘူးဆိုတော့သူကတောင်းဖို့နားမလဲဘူး။ကိုယ့်ခွေကြီးကိုတောင်းဆိုဖို့သူတို့မသိကြဘူး။ကြောက်ကြတယ်။အဲ့ဒါညသွားတွေ့ရတဲ့ခါမှာကျွန်တော်တို့ရဲ့ခံစားချက်ကကျွန်တော်တို့နိုင်ငံမှာလည်းအုတ်ထုတ်တဲ့ဆိုရအောင်ကြောက်ကြတယ်ဗျာ။ဆိုတော့ဒီဖြေကောင်းလို့ဒီမားတွေကလည်းသူများနိုင်ငံမှာနေရတဲ့အချိန်မှာသူတို့ရဲ့ဘဝတွေလုံခြုံမှုမရှိဘူး
။ဆိုတော့ရုပ်ရှင်ဇာတ်ကားကမတ်လ9ရက်ဘော့စတန်မှာပြမယ်သိရပါတယ်။အဲ့တော့ဒီအမေရိကကိုကိုတင်ဝင်နိုင်လာဖြစ်ပါလား
။ကျွန်တော်ကဟိုအချို့အကြောင်းချက်တွေကြောင့်ကျွန်တော်အမေရိကတော့ဒီတစ်ခေါက်မလာဖြစ်ပါဘူးဗျာ။အစီအစဉ်ကြီးကလည်းပါတယ်။နောက်တစ်ခုကကျွန်တော်ကလည်းဟိုလာဖို့အဲ့ဒီအပိုင်းမှာအလုပ်ကဒီမှာမပြတ်ဘူးဖြစ်နေတယ်။
အဲ့တော့အချားရောဒီရုပ်ရှင်ရိုက်တဲ့စီမှာရောအခက်ခဲပါရောရှိခဲ့သလား
အခက်ခဲရှိတာတော့အခက်ခဲကအများကြီးပဲပေါ့ဟိုကျွန်တော်ကိုယ်တိုင်ကလည်းတိုင်းမနေရဆိုပေမဲ့တရားဝင်နေရမှာမဟုတ်ဘူးကျွန်တော်နေတဲ့မင်းဆောင်နေသွားရိုက်မဲ့ဖိုဖရာနေကြားထဲမှာကဒိတ်ကြီးအများကြီးပဲဒီခံရတွေကလည်းခံစီရလည်းများတော့ဆိုတော့ကျွန်တော်မှဟိုအဲ့ရရိုက်ဘူးသွားဖို့လာဖို့တကတော်တော်ကိုစူးစမ်းခဲ့ရတာပေါ့နော်နောက်တစ်ခုကကျွန်တော်ကိုထုတ်လုပ်ပေးတဲ့ပရိုဂျူဆာကလည်းအရင်မရှာနိုင်ပြီးတော့ကျွန်တော်တို့ကဒီဘာကျမရှိပဲနဲ့ဒီရုပ်ရှင်ကိုစပြီးတော့ကျူးစားပြီးရိုက်ခဲ့တယ်။နောက်ပြီးဆုံးဒီရုပ်ရှင်ဖြစ်မြောက်လာပြီးတော့ဒီ editing မိုင်းမှာဆိုလို့ရှိရင်လည်းဒီ edit ဆက်ပြီးတဲ့ Melanie Sanford ဆိုတာကဩစတြေးလျက editor ဒီရုပ်ရှင်ကားကြီးတစ်ခါကိုဆက်ပေးမယ်ဆိုလို့ရှိရင်ကျွန်တော်ပတ်သက်နေအများကြီးပြရမှာ။ဒါပေမဲ့သူကပတ်သက်တဲ့ဗျာမှမယူသေးနဲ့ကျွန်တော်ရုပ်ရှင်ကိုပြီးအောင်ဆက်ပေးခဲ့တယ်ပေါ့နော်။အဓိကတော့ဒီကျွန်တော်ရိုက်ကြည့်တဲ့အချိန်နဲ့ထွက်တဲ့အချိန်မှာ9နှစ်လောက်ကြာပါတယ်ဗျာ။
52မိနစ်ကြာတဲ့ပြည်ပြေးမှတ်တမ်းရုပ်ရှင်တွေကမြန်မာရွှေပြောင်းအလို့သမားတွေရဲ့ရင်ဖွင့်တန်တွေကိုအမည်သောအဖြစ် YouTube မှာတင်ထားတဲ့ရုပ်ရှင်ဇာတ်ဝင်ခန်းတချို့မှာကြားရပါတယ
်။တရားရတယ်သူကနေတယ်။သူက6လုံးကြီးတက်လက်ရှိတယ်။သူစိတ်တူလာရင်6လုံးကြီးတက်လက်နဲ့9လုံးကြီးတက်လက်ဒီလွယ်ပြီးအလိုက်လှဲနေပြီ။အကောလုံးစားစားရသတိထားနေရတာ။သူကလောရတာမလွယ်ဘူး။ညောင်ဒီလည်းစားလေးတန်းနဲ့နားတော့နေရတယ်
။ခါနဲ့ပြစ်တာတနှက်နဲ့တိုင်းတိုင်းဆိုနှစ်ချက်တယောက်ကနှစ်ထင်ရပြစ်တာယောက်ျားလက်ပင်ပြောတာပေါ့နော်။အုံးဒီနှစ်ခုကထွက်တယ်။တယောက်ကဒီကပြစ်တာအုံးမပေါ်ပို့ထားပါတယ်။အဲ့လိုမျိုးစထေးလို့တက်စီလောင်းတက်စီလောင်းမီရှိုးခါတက်လာမဖက
်ရိုက်တာကိုတင်ဝင်းနိုင်ဟာ2005ခုနှစ်ကတည်းကရန်ကုန်ရုပ်ရှင်ကျောင်းမှာကျောင်းသားတူဖြစ်ခဲ့ပြီးအခုအဲ့ဒီကျောင်းမှာပဲရိုက်ကူးရေးနှီးပြအဖြစ်တင် जा ပေးနေပါဗါး။အခုအချိန်ထိမှတ်တမ်းရုပ်ရှင်တွေဆက်လက်ရိုက်ကူးနေပြီးအဲ့ဒီတဲကတန်ခါလူတွေအကျောင်းရိုက်ကူးတဲ့ The Monk ဆိုတဲ့ရုပ်ရှင်ဇာတ်ကားဟာချက်ပြည်သူသမရနိုင်ငံမှာပြုလုပ်တဲ့ရုပ်ရှင်ပွဲတော်မှာဆုနှစ်ဆုစုကူးရရှိခဲ့မှုပါတယ်ခင်ဗျာ